ရခိုင်ပြည်နယ်အရေးနဲ့ပတ်သက်ပြီးကုလသမဂ္ဂနဲ့ NLD အစိုးရကိုကန့်ကွက်ဆန့်ကျင်ကြောင်းရေးသားထားတဲ့စာရီမန္တလေးမြို့ကနေရာ၄နေရာထက်မနည်းမှမနည်းကလာကတ်သွားပါတယ်။စာကတ်သူတွေကိုရဲတပ်ဖွဲ့ကစုံစမ်းရှာဖွေနေစေဖြစ်ပြီးဒါဟာအကြမ်းဖက်လူရဲမှုတွေကြောင့်တရားဥပဒေစိုးမိုးမှုရောပါနေချိန်မှာအမျိုးသားရေးအစွန်းရောက်တွေကအခွင့်ကောင်းယူလှုပ်ရှားလာတာဖြစ်နိုင်တယ်လို့သုံးသပ်ကြတယ်လည်းရှိနေပါတယ်။ VOA သတင်းတော့ကိုမိုးစောကတင်ပြထားပါတယ်
။ဟုတ်ကဲ့ကုလသမဂ္ဂဆိုးရနဲ့ရခိုင်အရေးတွေအပေါ်မှာကန့်ကွက်ကြောင်းရေးသားထားတဲ့စာတွေကိုမန္တလေးမြို့မဟာအောင်မြေမြို့နယ်အပါအဝင်နေရာတချို့ကလမ်းဘေးတစ်ပင်နဲ့ဓာတ်တိုင်တွေမှာမနစ်ညပိုင်းကကတ်ထားခဲ့တာဖြစ်ပါတယ်။မဟာအောင်မြေမြို့နယ်ရဲတပ်ဖွဲ့မှရဲမှူးတင်ထွန်းအောင်ကစာကတ်သူကိုစုံစမ်းနေစေဖြစ်ကြောင်းအခုလိုပြောပါတယ
်ကျွန်တော်တို့ပဲလေ3-4နေရာလောက်ပေါ့နော်ဟိုချမ်းရမ်းမြတာစီပဲလေကတ်တယ်ပြောနေပြ9နာရီကျော်ဝင်းကျင်လောက်မှတွေ့တယ်လမ်းပေး3-4နေရာလောက်အဲ့လိုပဲကတ်တာပါဒီလိုအများကြီးလည်းမဟုတ်ပါအဲကျွန်တော်တို့စုံတော့စုံစမ်းတာပေါ့ဒီကခုချင်းတော့မရသေးဘူးပေါ့နော်
လမ်းဘေးမှာကတ်ထားတဲ့စာရီမှာတော့မြန်မာနိုင်ငံပြည်တွင်းရေးကိုဝင်ရောက်ဆွတ်ဖက်နေတဲ့ UN အလိုမရှိ NLD အစိုးရကိုအလိုမရှိမြန်မာနိုင်ငံတွင်ခိုးဝင်ဘင်္ဂလီသာရှိသည့်ရိုဟင်ဂျာတိုင်းသားဆိုတာမရှိမြန်မာသမိုင်းကိုသွေးဖြင့်ဆေးမြည်ဆိုပြီးအင်္ဂလိပ်မြန်မာနှစ်ဘာသာနဲ့ရေးသားထားတာဖြစ်ပါတယ်ဒီလိုစကတ်တာဟာကုလသမဂ္ဂကရခိုင်ပြည်နယ်မှာလူခွင့်ချိုးဖောက်မှုတွေဆူဆူဝါးဝါးဖြစ်ခဲ့ကြောင်းဆွဆွဲပြောဆိုပြီးတမတော်ခေါင်းဆောင်တွေကိုရေးယူဖို့တောင်းဆိုနေချိန်တိုင်းဖြစ်ပါတယ်။မဟာအောင်မြေမြို့နယ်ကပြည်သူ့လွတ်တော်ကိုယ်စားလှယ်ဦးငိမ့်တစ်ကတော့စကတ်တဲ့ဖြစ်ရပေါ်မှာအခုလိုတုံ့တက်ပါတယ်
။ဒီစကတ်တော့အချက်၃ချက်ပေါ့ဗျာနော်။ဒီအချက်၃ချက်စလုံးကတော့ဒါအမျိုးသားရေးအစွန်းရောက်ပြီးရဲ့ဒါလှုပ်ရှားမှုပဲလေ။ဒါအားလုံးမြင်သာတာပေါ့နော်။အဲ့တော့အခုဖြစ်နေတယ်ဆိုတာကမန္တလေးမြို့ကြီးမှာလုံခြုံမှုမဲ့နေတယ်ဆိုတော့ဟိုပြောဆိုမှုဝေဖန်မှုတွေရှိတယ်ဒုစရိုက်မှုတွေနည်းနည်းထူပေါ်လာတယ်ဟိုတည်တဲ့ရေးအနေနဲ့ပေါ့နော်ရဲဝင်တိုင်းအင်အားမတုံမလောင်းနဲ့ရာဇဝမှုနှိမ်နှင်းမှုတွေတရားဥပဒေစိုးမိုးမှုတွေကကျော်ပါနေတယ်ပေါ့ကျော်ပါနေတော့မန္တလေးကချိန်လန့်ချောက်ချားပွဲလို့ပြောဆိုနေကြတာတွေရှိလာတယ်လေအဲ့အဲ့ဒီဒီပေါ်မှာတစ်ဖက်ကနေပြီးတော့လှုပ်ရှားဖို့ခွန်လန်းရှာတယ်လို့မြင်ပါတယ
်လက်ရှိဖြစ်ပေါ်နေတဲ့အကြမ်းဖက်လူရဲမှုတွေဟာမိုးရစေဝါဖမ်းဆီးနှိမ်နင်းတာတွေကိုမကြေနပ်လို့တုံ့ပြန်တာဖြစ်နိုင်ကြောင်းဦးငိမ့်တစ်ကသုံးသပ်ပြီးတချို့တွေကတော့ဒီကြာဆွေးမှုတွေရဲ့နောက်ွယ်မှာနိုင်ငံရေးမကြေနပ်မှုတွေရှိနိုင်ကြောင်းသုံးသပ်တာတွေလည်းရှိနေပါတယ်မန္တလေးမြို့မှာရာဇဝတ်မှုတွေထူပြောလာတာကြောင့်လုံခြုံရေးလုပ်ငန်းတွေမှာကိုယ်တိုင်ပါဝင်ဆောင်ရွက်နေသူတွေကတော့ဒီအကြမ်းဖက်လူရဲမှုတွေဟာမိုးရစေဝါနဲ့အလို့အကန့်ရှားပါးမှုအပေါ်အခြေခံကြောင်းသုံးသပ်ပြောဆိုတာတွေရှိနေပါတယ်